မြန်မာနိုင်ငံမှာ1945ခုနှစ်မတ်လ28ရက်နေ့ကဖက်စစ်ဂျပန်ကိုစတင်တော်လှန်ခဲ့တဲ့သမိုင်းဟာဒီနေ့ဆိုရင်68နှစ်ရှိခဲ့ပါပြီ။အာရှတိုက်သားများတာဝန်ညီမျှကောင်းစားရေးလို့ကြွေးကြော်ပြီးအာရှမှာနယ်ချဲ့လွှမ်းမိုးလာတဲ့ဂျပန်တွေဟာ1942ခုနှစ်မှာမြန်မာနိုင်ငံကိုရွှေစိန်လွတ်လပ်ရေးပေးပြီးစတင်အုပ်ချုပ်ခဲ့တာပါ။ဒါကိုတိုင်းရင်းသားလူမျိုးစုတွေအပါအဝင်နိုင်ငံရေးအင်အားစုတွေနဲ့မြန်မာတပ်မတော်ကအင်္ဂလိပ်အစိုးရနဲ့မဟာမိတ်ဖွဲ့ပြီးစူပေါင်းတော်လှန်ခဲ့ကြတဲ့သမိုင်းဖြစ်ပါတယ်။ဒီလိုဖက်စစ်ဂျပန်ကိုတော်လှန်မှုပိုကျွန်းအောင်ဆန်းတို့1944ခုနှစ်မှာစပြီးရှုဝက်ဆောင်ရွက်ခဲ့ပုံနဲ့လက်ရှိမြန်မာသမိုင်းမှာတိမ်မြုပ်ခံထားရတဲ့သမိုင်းအချက်အလက်တချို့ကိုစာရေးဆရာကဗျာဆရာမောင်စွမ်းကြီးကအခုလိုပြောပြပါတယ်
။ပိုကျွန်းအောင်ဆန်းက1944ဩဂုတ်လမှာဘကိုးမှာကပိုကျွန်းကျော်စောရဲ့တပ်ရင်းရှိတယ်။အဲဒီပိုကျွန်းကျော်စောအိမ်ကိုပိုကျွန်းအောင်ဆန်းနဲ့ဒေါက်ခင်ကြီးကလူသားနှမအဝယ်ချင်းလုံးဝဆိုပြီးတော့တရင်လွှင့်ပြီးတော့သွားခဲ့တယ်။သွားပြီးတော့ပိုကျွန်းကျော်စောရဲ့အိမ်အပေါ်ရမှာတက်ခုနေပြီးတော့တခင်ဆိုးကိုသွားခေါ်ခိုင်းတယ်။တခင်ဆိုးကမြို့ဝကျောင်းဘက်မှာအဲဒီတော့ကပိုကျော်စောကလည်းသူကရန်ကုန်ဘက်မှာရှိတယ်။တခင်တန်းထွန်းနဲ့ဆက်တွေ့ပြီးတော့မှသွားပြီးတော့တခင်ဆိုးကိုခေါ်တယ်။တခင်ဆိုးနဲ့ပိုကျော်အောင်ဆိုင်နဲ့ဖက်စစ်တော်လှန်ရေးကိစ္စကိုအူဆုံးဆွေးနွေးပြီးတော့ကြေညာချက်တွေပါတွေပါစိတ်ကူးစီစဉ်ပြီးတော့သူတို့ဖက်စစ်တော်လှန်ရေးစီစဉ်ကြရတယ်။ပထမဖတ်တာပါလာဆိုတော့ဖက်စစ်တိုက်ဖြတ်ရေးဆိုပြီးတော့နာမည်ယူခဲ့တာ။အဲလိုတော်လှန်တဲ့အခါမှာနိုင်ငံရေးတာဝန်ခံကတခင်ဆိုးစီရတာဝန်ခံကပိုကျော်အောင်ဆိုင်နိုင်ငံခြားဆက်တွေကြီးကတခင်တန်းထွန်းဆိုပြီးတော့သူတို့၃ယောက်ဦးစီးပြီးတော့ဟောလို့ဆောင်ရတယ်။တခင်တန်းထွန်းကတခင်တိတ်ဖေခေါ်တဲ့တဖုန်ကြီးတိတ်ဖေလို့လည်းခေါ်တဲ့ဦးတိတ်ဖေမြင့်နဲ့ဆက်တွေ့တယ်။ဦးတိတ်ဖေမြင့်ကရောအိန္ဒိယပြည်မှာမဟာမိတ်နဲ့ပေါင်းပြီးတော့ပမာလူငယ်တွေကိုခေါ်ပြီးတော့လေထီတင်တန်းလေ့ကျင့်ပေးတယ်။စစ်ပညာလေ့ကျင့်ပေးတယ်။နောက်ပြီးတော့နိုင်ငံရေးတင်တန်းပေးပေးတယ်။အဲ့တော့ပေးပြီးတော့အဲ့ဒါလူအလုံးပေါင်း80လောက်နေပါရှိတယ်။အဲ့ဒါရဲဘော80ကျိတ်လောက်ဆိုတော့ရဲဘော80ကျိတ်တမိုင်းလို့ပြီးတော့တရားတော်မှအရေးအမယ်ဥစားအဲ့ဒီခန်းကလည်းတိမ်မြုပ်နေတယ်ဖက်စစ်ဒေါ်လာရေးဟာပြည်သူဒေါ်လာရေးဖြစ်တယ်ဆိုတော့ဥစားလည်းတိမ်မြုပ်နေတယ်အဲ့ဒီနှစ်ခုကိုပေါ်ထုတ်ရမှာပဲ
ဖတာပလာဆိုတော့ဖက်စစ်တိုက်ဖြတ်ရေးနဲ့ပြည်သူလွတ်လပ်ရေးအဖွဲ့ချုပ်ကိုကွန်မြူနတီပါတီတခင်ချက်ဦးဆောင်တဲ့ပြည်သူအရေးတော်ပုံပါတီနဲ့ဗမာတပ်မတော်တို့စုပေါင်းဖွဲ့စည်းခဲ့တာလို့မှတ်တမ်းတွေအရသိရပါတယ်ဒါပြင်ချင်းကချင်လက်နက်ကင်တပ်သားတွေကလည်းမြန်မာနိုင်ငံမြောက်ပိုင်းကနေဝင်လာတဲ့မဟာမိတ်တပ်တွေနဲ့အတူဖက်စစ်ဂျပန်တပ်တွေကိုဝိုင်းဝန်းတိုက်ခိုက်ခဲ့တာတွေမြမသူနာပြုဆီယာမာတွေကဒဏ်ရတော်လိုင်းတက်သားတွေကိုကုသပေးခဲ့တာတွေကိုလည်းမှတ်တမ်းတွေအသိရပါတယ်။ဒါကြောင့်တမျိုးသားလုံးညီညွတ်ရေးရခဲ့တဲ့ဖက်စစ်တော်လိုင်းကြီးကနေနယ်ချက်အင်္ဂလိပ်အောက်ကလုံးဝလွတ်လပ်ရအောင်ဆောင်ရွက်နိုင်တဲ့အထိအင်အားကြီးခဲ့တယ်လို့ဆီယာမောင်စွမ်းကြီးကဆိုပါတယ်
။မဟာမိတ်နဲ့ပေါင်းပြီးတော့လေဒီတက်သားတွေပြည်တွင်းမှာခြားပေးတယ်အဲ့ဒါကလေဒီကိုမောင်းလို့မောင်းဝင်းမောင်းလို့ကန်တဲ့ချက်ကောင်းလို့လေဒီဦးကျော်ရင်လို့ခေါ်တဲ့ရခိုင်ဦးကျော်ရင်တို့အဲ့ဒါသူတို့စောက်တဲ့ဖြစ်အဲ့ဒါတွေပါတယ်အရေးခန်းကဏ္ဍတွေဖက်စစ်ဒေါ်လာရေးတမိုင်းမှာမပါရမဖြစ်ဘူးဖက်စစ်ဒေါ်လာရေးရဲ့အရေးကြီးဆုံးပြောချင်တဲ့အချက်ကတော့ဖက်စစ်ဒေါ်လာရေးဟာဗမာတမိုင်းတစ်လျှောက်လုံးမှာဒါအရေးကြီးဆုံးဘုံဒေါ်လာရေးကြီးပဲဘာဖြစ်လို့လဲဆိုတော့အဲ့ဒီဒေါ်လာရေးကာလဟာဗမာတပြည်လုံးဟာဘယ်တော့မှမညှိညွတ်ခဲ့ဘူးတဲ့ညှိညွတ်ခြင်းနဲ့ညှိညွတ်ခဲ့ကြတယ်တသားတဲ့ညှိညွတ်ခဲ့ကြတယ်အဲ့ဒီဖက်စစ်ဒေါ်လာရေးလည်းပြီးရောတခါလေအင်္ဂလိပ်ကိုဆက်လက်တော်လှန်မှုရာအတွက်အချိန်မြင့်တင်သွားနိုင်ခဲ့တယ်အချိန်ပြင်းပြီးတော့ရရင်ရမရရင်ချဆိုတဲ့အထိပူဇော်ဝန်ဆန်းတို့ကြွေးကြော်နိုင်ခဲ့တယ်ကြွေးကြော်ပြီးတော့လွတ်လပ်ရေးရသည့်အထိအောင်ဖက်စစ်တော်လှန်ရေးအချိန်မြင့်သွားတယ်ဖက်စစ်တော်လှန်ရေးဟာလွတ်လပ်ရေးအတွက်အရေးကြီးဆုံးလှုပ်ရှားမှုအထွတ်ထိပ်ဖြစ်တယ်လို့ပြောချင်ပါတယ်ဗျာ
ဒါကြောင့်ဖက်စစ်တော်လှန်ရေးစခဲ့တဲ့မတ်လ28ရက်နေ့ကိုဒီနေ့ခေတ်မှာတမ်မရော်နေလို့ပြောင်းလဲခေါ်ဝေါ်တာဟာလုံးဝမဖြစ်သင့်တဲ့အကြောင်းနဲ့တကယ်လို့တမ်မရော်နေတတ်မှတ်မယ်ဆိုရင်လည်းထိုင်းနိုင်ငံဘန်ကောက်မြို့မှာတမ်မရော်စတင်ဖွဲ့စည်းခဲ့တဲ့နေ့ကိုပဲသတ်မှတ်သင့်တဲ့အကြောင်းဆရာမောင်စွမ်းရင်ကပြောပါတယ
်အခုဖက်စစ်ဒေါ်လာရေးဆိုတဲ့ဥစားကိုဒေါ်လာရေးနေ့ဆိုတာပျောက်ပြီးတော့တမ်မရော်နေ့ဆိုပြီးတော့ပိုးနေဝင်းတို့ကနာမည်ပြောင်းခဲ့တာ ਉਹ တကယ်ကြတော့တမ်မရော်နေ့ဆိုတာဟာထိုင်းနိုင်ငံမှာ1942ခုနှစ်ကမြစ်စီကိုဆရာဝန်ကြီးဦးထွန်းဖေးအိမ်မှာရဲဘော်စုံကြီးကဖွဲ့ခဲ့တာအဲ့ဒီကနေစပြီးတော့ပြောချင်းပြောလို့ရတယ်လေသူတို့တမ်မရော်နေ့ဆိုတာတကယ်ကတော့ဒီဖက်စစ်ဒေါ်လာရေးနေ့ဆိုတာကတမတော်နေ့လို့မဖြစ်တင်ဘူးဘာလို့ပြည်သူတရားလုံးမကြုံစဘူးထူးကဲညီညွတ်စွာပါခဲ့တဲ့ဒေါ်လာရေးကြီးပြည်သူဒေါ်လာရေးကြီးလေနော်ပြည်သူဒေါ်လာရေးကြီးမှာတမတော်ကနေတခုတည်းနာမည်ယူပြီးတော့ပြည်သူခန့်ကဏ္ဍကိုထုတ်ခဲ့လို့မရဘူးအဲဒါကြောင့်တမတော်နေ့ဆိုတာကိုနာမည်ကမမှန်ဘူးဖက်စစ်ဒေါ်လာရေးနေ့ဆိုတာပဲမှန်တယ်
1945ခုနှစ်မတ်လ28ရက်နေ့ကစခဲ့တဲ့ဖက်စစ်ဒေါ်လာရေးနေ့ဟာမေလ2ရက်နေ့မှာရန်ကုန်မြို့ကိုတင်ပိုက်နိုင်ခဲ့ပါတယ်ဩဂုတ်လ14ရက်နေ့မှာတော့ဂျပန်တွေဟာဒုတိယကမ္ဘာစစ်ရဲ့အရှုံးနဲ့အတူလက်နက်ချရပြီးအဲ့ဒီအချိန်ထိမြန်မာဒေါ်လာရဲ့အင်အားစုတွေကဖက်စစ်ဂျပန်တွေမြန်မာမျိုးပေါ်မှာလုံးဝမကြံအောင် အပီးတိုင်တိုက်ခဲ့ကြတယ်လို့မှတ်တမ်းတွေအရသိရှိရပါတယ်ခင်ဗျာ။